အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ဆေးရုံတွေနဲ့လူမှုပညာပေးလုပ်ငန်းတွေမှာသုံးဖို့ဆက်ပစ္စည်းကိရိယာတွေကိုမိတ်ချီလာမှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေကတီထွင်ဖန်တီးပေးခဲ့ကြပါတယ်။ဘလူးပစ္စည်းတွေကိုတီထွင်ပြီးအကူအညီတွေပေးခဲ့တယ်ဆိုတာကိုမောင်းသူမဲ့လင်းသူတေသနာဌာနပမခဌာနမှုဒေါက်တာသဲမမောင်ကပြောပြပေးမှာပ
ါမြန်မာနိုင်ငံကိုဗစ်ရောဂါကာဝေးထွင်းချုပ်ရေးလုပ်ငန်းတွေမှာဒီထောက်ကူပြုဖို့အတွက်ကျွန်တော်တို့ပစ္စည်းလေးမျိုးတီထွင်ပြီးဆောင်ရွက်ပေးခဲ့ပါတယ်ခင်ဗျပထမပစ္စည်းကတော့အဝေးထိန်းဤပညာကိုအသုံးပြုပြီးတော့သွားနိုင်တဲ့ဒီ robot trolley နဲ့နောက်တစ်ခုကတော့ကျွန်တော်တို့အဝေးထိန်းဒါဤပညာကိုအသုံးပြုထားတဲ့ robot sprayer စီဖြန်းတဲ့ဆက်နဲ့အဲနောက်တစ်ခုကတော့ပြည်သူတွေကိုကိုဗစ်နဲ့ဆိုင်တဲ့ကျန်းမာရေးအသိပညာတွေပေးနိုင်တဲ့နှိုးဆော်ပေးနိုင်တဲ့ပေါ့နော် speaker drone နော်ဒါနောက်ဆုံးတစ်ခုအနေနဲ့ကတော့ကျွန်တော်တို့ဒီ safehand drone ပေါ့နော်ဒီကိုဗစ်ရောဂါကာဝေးရောပိုးသက်ဆေးလုပ်ငန်းတွေမှာဒါဆောင်ရွက်ပေးနိုင်မှုအတွက်ဒီအောင်းသူမဲ့ safehand drone ပေါ့နော်ဒီလေးမျိုးကိုမြန်မာနိုင်ငံကြီးကျောင်းတဲ့အာသာတက္ကသိုလ်အနေနဲ့ဒါတီထွင်ပြီးတော့ပညာရေးဝန်ကြီးဌာနကတဆင့်ပေါ့နော်ကျန်းမာရေးဝန်ကြီးဌာနကိုကျွန်တော်ပေးရဒီရောဒါကအသုံးချလုပ်ငန်းတွေမှာအစီအစဉ်ပြနိုင်ခဲ့ပါတယ်ခင်ဗျာ
robot trolley ကိုဘာကြောင့်ထွင်ရတာပါလဲ
အဲဒီယောဂါကစဖြစ်လာတဲ့အချိန်မှာကျွန်တော်ဒီနိုင်ငံတော်အတိုင်ပင်ခံနဲ့ဒီဝေဘာကြီးကဒီဆရာဝန်မကြီးပေါ့နော်တက်တီပညာရှင်တွေနဲ့ဆွေးနွေးတဲ့အခါမှာဒီ trolley လိုအပ်ပါတယ်ဒီ lunar တွေနဲ့ contact အနည်းဆုံးဖြစ်စီဖို့အတွက်ပေါ့နော်ဒါမျိုးတာကြားသိရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တက္ကသိုလ်အနေနဲ့လည်းဆန္ဒရှိလာတာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကဝေးထိန်းစနစ်သုံးတဲ့ robot trolley ကိုဒီကျန်းမာရေးဝန်ထမ်းတွေအတွက်ရည်ရွယ်ပြီးကြတော့ဒီ positive လူနိုင်နဲ့ထိတွေ့အနည်းဆုံးဖြစ်အောင်ပေါ့နော
်ဆရာတို့ဒီ webagation ကိုပို့တဲ့ robot trolley နဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါဆရာဆရာဘယ်လိုအသုံးပြုရလဲဆိုတာလေ
ဟုတ်ကဲ့ခင်ဗျာ robot trolley ကမှာပါဝင်တာတွေကတော့ကျွန်တော်တို့ဒီအဝေးထိန်းဒီ remote control စနစ်တွေပါဝင်ပါမယ်နောက်တစ်ခါထမင်းဘူးပေါ့နော်အဘူး20 30အထိတည်ဆောင်နိုင်မှုအတွက်အကန့်နှစ်ကန့်ပြီးပါဝင်ပါမယ်နောက်တစ်ခါကျွန်တော်တို့ remote control ကိုမောင်းနေတဲ့ခါမှာလွယ်ကူဖို့နဲ့ဒါလူနာစီရောက်မရောက်ကိုသိရှိဖို့အတွက်ကျွန်တော်တို့ဒီတိုက်ရိုက်ရဲ့အတိုင်းပေါ့နော်ကြည့်ရှုနိုင်တဲ့ကင်မရာမျိုးစားတွေပါဝင်ပါမယ်ခင်ဗျအဲဆိုကျွန်တော်တို့ကအဲ remote control ကိုလည်းတစ်ခါကြက်မာရေးဝန်ထမ်းတွေကိုလွယ်လွယ်ကူကူနဲ့ဟုတ်လားဒီလိုရဲ့နေရာတွေကိုရောက်အောင်တွေ့အသုံးပြုဖို့အလွယ်ကူဆုံးဖြစ်အောင်လည်းတည်ထွင်ထားပါတယ်နောက်တစ်ခါကျွန်တော်တို့ပတိစနစ်ကိုလည်းခဏခဏသွင်းနေရမှာဖြစ်အောင်ပေါ့နော်အချိန်ကြာကြာနဲ့အချိန်ကြီးအတွက်များများဆောင်ရွက်နိုင်အောင်လို့ပတိစနစ်တွေကိုလည်းကျွန်တော်တို့ကများများပေါ့နော် every boring ကနေများတဲ့ပတိစနစ်တွေကိုအသုံးပြုပြီးတော့ထည့်သွင်းထားပါတယ်ခင်ဗျဟုတ်
ဟုတ်ကဲ့ဆရာတို့ဒီ trolley ဘယ်နှခုလောက်များလောက်ပြီးတော့လှုပ်ဖြစ်ပါလဲဆရာ
အဲ trolley ကတော့ကျွန်တော်တို့ပထမဆုံးအရေးပေါ်အနေနဲ့တော့ဒါတစ်ခုဒီဆုံးပြီးတော့နောက်တော့ကျန်တဲ့တခြားအလူရှင်တွေကလည်းဟိုဆောင်ရွက်ပေးပါဆိုတော့ကျန်တဲ့အလူရှင်တွေအတွက်လူရှင်တွေရဲ့ဒီအထောက်ပံ့တွေပေါ့နော်အဲကျွန်တော်တို့နောက်ထပ်နှစ်ခုကျွန်တော်တို့ဒါလူရန်ပေးနိုင်ခဲ့ပါတယ
်ဒီကျန်းကျင်တွေဆေးဖြန်းဖို့ပိုးသက်ဆေးဖြန်းတဲ့စက်ကောဆရာအဲ့ဒါလေးနည်းနည်းရှင်းပြပေးပါဦးဆရာ
အဲလူ trolley လုံးနေတဲ့အချိန်တွင်းမှာပဲအဝေဘာကြီးကဒီကျန်းကျင်းစီးပွားနဲ့ဆက်လိုအပ်တယ်လို့ဒါသိရတဲ့အတွက်ကြောင့်မလို့တခါကျွန်တော်တို့ကကျန်းကျင်းစီးပွားနဲ့ဝေထိန်စနစ်ပါတဲ့စပီယာရိုဘော့ပေါ့နော်ကျွန်တော်တို့တီထုံခဲ့ရပါတယ်ခင်ဗျအဲသူ့မှာလည်းကျွန်တော်တို့ကရှေ့မှာကျွန်တော်စီးပြန့်သွားမယ်အလဲမှာစီးပြန့်မှုတင်ထားတယ်နောက်မှာအဲစီးပြန့်ထားတဲ့ဟာတွေကိုတုပ်ဖို့အတွက်အမွေးဘွားဟိုဘက်ဒီပါဝင်တာပေါ့နော်အရှိမှာဖြန့်ပြီးနောက်ကတခါရဲ့ဟိုတုပ်သွားမယ်နောက်တစ်ခုကကျွန်တော်တို့ဒါရေးတိုင်းကြည့်ရှုနိုင်တယ်ဟိုကင်မရာပါဝင်မယ်အဲ့ကျွန်တော်တို့ဗားစဉ်းစားလိုက်နေလေဆိုတော့အဲတကယ်လို့သူကတွားရဲ့ဟိုဒီကရင်အောက်တွေပါကြီးတွားတာပြုတ်လိုက်မှာဒီအတိုက်ခိုက်တယ်ဟိုရှိနေတယ်ပေါ့နော်အဲဆိုရင်ဒါ robot ကတွားလိုက်တယ်ခက်ခွဲမှကြောင့်မလို့ robot ရဲ့ဘေးပတ်လည်မှာကျွန်တော်တို့ကတစ်ခုနဲ့တိုက်တယ်လေပြီးတော့ကျတော့သူ့ရဲ့လမ်းကြောင်းတိုင်းဖြစ်သွားမှာပေါ့နော်ထစ်မနေအောင်ပေါ့နော်ဘာကြီးထစ်ထားလဲဆိုတော့ကျွန်တော်ဘိန်းနေချောတဲ့ဘိန်းနေကျွန်တော်ကဒီတောင်လေးတောင်မှာထစ်ထားတယ်ကျွန်တော်တို့ဒါဒီဘေးကကရင်နဲ့ပဲတိုက်တိုက်ခုနဒီနိုင်ရန်နဲ့ပဲတိုက်တယ်ပေါ့နော်အဲသူကသူလူတယောက်ကိုချောပြီးတော့ထွက်တော့ပါတော့เนาะအဲ့အဲ့ဒီအတွက်တူလေကျွန်တော်တို့ဒီချာစဉ်းစားပြီးတော့ robot အဝေးထိန်းစနစ်ပါတဲ့ဒီ safe hand robot ကိုဝေဘာကြီးအတွက်ကျွန်တော်တို့ဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
ဒီ covid-19 မှာဆရာဆက်ကပြောရတဲ့အချိန်မှာပညာပေးလုပ်ငန်းတွေအတွက်အထောက်အကူပေးရဆိုတာဘယ်လိုမျိုးပုံစံနဲ့ဒီအထောက်အကူပေးလဲပြောပြပေးပါရှင
်အဓိက covid-19 ရောဂါကအဓိကကျွန်တော်ပထမဆုံးကမ္ဘာရဲ့ပထမဆုံးကပ်ရောဂါဖြစ်နေပါတော့เนาะအဲဆိုအရေးကြီးတာကကျွန်တော်တို့ကပြည်သူတွေက ဒီကယောဂါကြောင့်နားလေကိုဘယ်လိုကာကွယ်ရေးလုံငန်းဆောင်ရွက်မလဲဆိုတာသိဖို့ပေါ့နော်။ဒါဒီအချိန်ကာလကဒါပထမအဆုံးဟာလေဖြစ်တဲ့ကြောင့်မလို့ဒါငုံဆုံမှုကြီးလုံငန်းကြီးလုံငန်းတွေဆောင်ဖို့အရေးပါတဲ့ဒါလုံငန်းတစ်ခုဖြစ်ပါတယ်။ဘာလို့ဆိုတော့ဒီကယောဂတင်လေးဖြစ်တယ်ဘယ်လိုကာကွယ်မှလည်းမသိဘူး။နောက်ပြီးတော့အချိန်နဲ့တပြေးညီထိထိရအောင်လည်းပြည်သူတွေစီကိုအမြန်ရောက်ချင်တယ်ပေါ့နော်။အဲ့ဒီအရာကြီးကြောင့်မလို့ဒရုန်းကိုအသုံးချပြီးတော့ဒါဒရုန်းမှာစပီကာတက်ပြီးတော့ပေါ့နော်မြင့်ပြီးမီတာ50ခန့်နေပြီးတော့ဒါအသုံးချပြီးဒီအောက်ကနေကျွန်တော်တို့ဒါမိုက်နေပေါ့နော်အော်မယ်တခါအတန်သွန့်ထားမယ်ပို့ပြောခြင်းနဲ့အောင်ဒါမျိုးလုပ်မယ်ဆိုရင်ကျွန်တော်တရက်ွက်ကိုဒရုန်းနဲ့နှစ်ခေါက်လောက်တက်လိုက်ရုံနဲ့ဒါရက်ွက်မှာရှိရသူတွေအချိန်ပုံသွင်းမှာထိထိမိမိနေပေါ့နော်သိရှိရမယ်ဆိုတော့အဲ့လိုရည်ရွယ်ချက်နဲ့ပေါ့ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်ဟုတ
်ဆရာအခုအသုံးချနေပါပြီလားဆရာ
ဟုတ်ကဲ့ဒီ speaker room ကိုတော့ပြီးခဲ့တဲ့ COVID-19 ဒါ first wave မှာကနေဟိုကရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တချို့မြို့နယ်ဓာတ်ရုံးကိုတုံးချပြီးတော့အကြည့်ပြီးလုပ်ငန်းတွေကိုဒါဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
သိပညာပေးတာအပြင်ဆေးဖြန်းတာကိုဘယ်နေရာတွေမှာလုပ်တာပါလဲဆရာ
ဆေးဖြန်းတို့ကိုကျွန်တော်တို့ကတော့ဒီကျမကြီးဦးစီးဌာနကိုကျွန်တော်တို့ဒါပို့ဆောင်ပေးရဲ့နောက်ပိုင်းမှာဒါတို့လုပ်ငန်းလိုအပ်ချက်ပေါ်မူတည်ပြီးဆောင်ရွက်ပါလို့ပြောပါတော့နော်ဒါဆိုတော့ဆေးဖြန်းခြင်းကတခြား site ဖက်တွေလည်းရှိကောင်းရှိနိုင်တော့ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ဒါ save တုံးတော့လူတွေနဲ့ကျွန်တော်တို့ကဒါအနည်းဆုံးမဖြစ်ဖို့လိုအပ်တာပေါ့နော်အဲကြောင့်ကျွန်တော်တို့ကတော့ဘာအတွက်ရည်ရထားလဲဆိုတော့အဲဒီ quarantine center တွေလုပ်ဖို့နေရာတွေလူမရောက်ခင်ပေါ့နော်ဒါမှမဟုတ်လည်း quarantine center ပြီးပြီးနောက်ပိုင်းပေါ့နော် quarantine center တွေလူတွေဖဲပြီးနောက်ပိုင်းဒါမှမဟုတ်လည်းဆေးရုံတွေကအဲလူတွေဖဲပြီးနောက်ပိုင်းဒါမှမဟုတ်လည်းဆေးရုံအစ်စ်တွေလုပ်တဲ့အခါမှာ save ဖြစ်နေတာမျိုးဒါမျိုးတွေကတော့သုံးတက်မှာဖြစ်ပြီးပေါ့ဒါလူကြားထဲမှာဆိုရင်တော့ဒီအမှုန်ဆက်တွေကမလွတ်တဲ့နေရာတွေရောက်နိုင်တဲ့အတွက်ကြောင့်မို့မရှိတဲ့နေရာမျိုးတွေမှာလူမရောက်သေးတဲ့နေရာမျိုးတွေမှာပေါ့နော်ဒါမှမဟုတ်ညပေါ့နော်ညပိုင်းနေမှာဖြစ်ဖြစ်ဒါမျိုးတွေအသုံးချပြီးတော့ဆောင်ရွက်နိုင်မယ်ဆိုရင်လည်းအဆင်ပြေပါတယ်ခင်ဗ
ျဒေါက်တာသဲမောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်